ဒီမိုကရေစီနိုင်ငံတစ်နိုင်ငံရဲ့အခြေခံအုတ်မြစ်ဟာလွတ်လပ်စွာပြောဆိုရေးသားခွင့်ဖြစ်တဲ့အတွက်လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ကြဆင်းနေတဲ့ဆိုရင်အဲ့ဒီနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းတဲ့နိုင်ငံလို့သတ်မှတ်ရခက်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။လွတ်လပ်စွာထုတ်ဖော်ရေးသားခွင့်ကိုစောင့်ကြည့်နေသူတွေနဲ့သတင်းမီဒီယာသမားတွေက2018ခုနှစ်ဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ကြဆင်းဆုံးနှင်းလို့ပြောကြပါတယ်။မြန်မာနိုင်ငံမှာလက်ရှိလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေရေးသားခွင့်တွေနဲ့လွတ်လပ်စွာသတင်းထုတ်ဖော်ရေးသားခွင့်တွေမှာတားဆီးပိတ်ပင်ခံရတာတရားစွဲဆိုဖမ်းခံရတာအကြမ်းဖမ်းခံရတာတွေလည်းတွေ့ကြုံနေရပါတယ်။ပဉ္စမအဖွဲ့အစည်းဟာလည်းမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေတွေကိုနှစ်စဉ်ထုတ်ပြန်လေးရှိပါတယ်။ပဉ္စမအဖွဲ့ကဦးဆောင်သူဆရာမျိုးမြင့်ငင်းကမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေတွေဟာယခုနှစ်တွေထက်များစွာကျဆင်းသွားတဲ့အကြောင်း RFA ကိုပြောပါတယ
်။16နဲ့19မှာကွာ18နဲ့18မှာကွာတော်တော်လေးကွာသွားတာပေါ့နော်ဟို6မှာတော့ရောက်သွားတော့အမှတ်80ပေးတာမှာ6မှာရတယ်19မှာတော့နောက်18ကျတော့80ပေးတာမှာ2မှတ်ပေးရတယ်ဆို6မှာလည်းရောက်သွားတယ်ဒါကကျွန်တော်ပြောမှစင်2018မေလ3ရက်နေ့ကထုတ်ခဲ့တာပေါ့အခု2019မေလ3ရက်နေ့မှာကျွန်တော်ထပ်ထုတ်သွားပေါ့နော်20ထုတ်ရတာဆိုတော့ဒီကြားထဲမှာဖြစ်နေတဲ့ကိစ္စတွေရဆိုလောလောဆယ်ရေးသားထုတ်ဖို့ပြောဆိုခွင့်ရဲ့အဆင့်ဟာတော်တော်လေးကိုကြာဆင်းနေတယ်လို့ပြောရမှာပေါ့နော်။အဲ့ဒီအချိန်ဒီမှာရှိပါတယ်
။2018ခုနှစ်အတွင်းဆက်သွယ်ရေးဥပဒေတွေနဲ့တရားစွဲဆိုခံရတာအမှုပေါင်း44မှု၊ငြိမ်းချစီဥပဒေနဲ့တရားစွဲဆိုခံရသူအယောက်130နဲ့အမှုပေါင်း30လောက်ရှိကြောင်းအတန်အဖွဲ့ကစာရင်းပြုစုထားတဲ့အချက်အလက်တွေအရသိရပါတယ်။အတန်အဖွဲ့အားဆိုရင်မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ရေးသားခွင့်အခြေအနေတွေကိုစာရင်းပြုစုနေတဲ့အဖွဲ့ဖြစ်ပြီးကြာသေးခင်ကလည်းအစိုးရတက်တန်းတဝက်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်အခြေအနေအစီရင်ခံစာကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေခဲ့ပါတယ်။အတန်အဖွဲ့လိလချက်ရမြန်မာပြည်ရဲ့လွတ်လပ်စွာထုတ်ဖော်ရေးသားခွင့်အခြေအနေဟာဘလို့ရှိသလဲဆိုတာအတန်အဖွဲ့ရဲ့ဥဆောင်သူဖြစ်သူကြွားစရာမောင်ဆောင်ခါကအခုလိုပြောပါတယ
်ကျွန်တော်တို့အဖွဲ့ကဒီကိစ္စရဲ့လာပိုင်းရပဲဒီမြန်မာနိုင်ငံရဲ့ဒီအစိုးရတက်တန်းဝက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဆိုပြီးအစီအစဉ်တော်လည်းထုတ်ပြန်ထားတယ်အဲဒီမှာလက်ရှိအစိုးရအနေနဲ့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးပြိုင်ပင်တာတိထားတာတွေရှိနေတယ်လဲအခုကကြတော့ဘယ်လိုမျိုးအခြားသောသူတွေပုံမှန်တွေနဲ့ဒီလိုခွင့်ရတဲ့ပုံမှန်အဟန်တာပြန်လုပ်တာရှိလဲဆိုတာအနေနဲ့ပတ်သက်ပြီးထုတ်ထားတာပေါ့ဆိုတော့အဲ့ဒီချက်တန်းအကြလက်ရှိအခြေအနေရဲ့ဒီမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဟာစုပ်ယုပ်တဲ့ဘက်ကိုသွားနေတယ်ပို့ပြီးတော့တောင်းဆိုလာတဲ့ဆိုရင်အားကိုကျွန်တော်ဆုံးသက်သိရှိရပါတယ်ဗျ
ယခုနှစ်အတွင်းမှာသတင်းမီဒီယာတော်တော်များများလဲတရားစွဲဆိုခံရတာအဖမ်းဆီးခံရတာစကလုံးကန့်သတ်ခံရတာတွေရှိနေပါတယ်။ယခုနှစ်တွင်ရိုက်တာတရားနှစ်ယောက်အဖမ်းခံရတဲ့အမှုနဲ့အလဲမန်တရားတွေအဖမ်းခံရတာလွတ်လပ်တဲ့အာရှတန် RFA မြန်မာပိုင်းကဒီမိုကရက်တစ်မြန်မာတန် DPP မှာထုံးလှစ်နေတဲ့ TV စီစဉ်မှာလဲပြန်ကြားရေးဌာနရဲ့စကလုံးကန့်သတ်မှုကြောင့် RFA က DPP မှာတင်ဆက်နေတဲ့ TV စီစဉ်ကိုရပ်ဆိုင်းခဲ့ရပါတယ်။သတင်းမီဒီယာတွေရဲ့လွတ်လပ်စွာပြောဆိုရေးသားမှုအခြေအနေနဲ့ပတ်သက်ပြီး RFA ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲဖက်တွင်မှုတစ်ဦးမြင့်ကျော်ကိုမေးမြန်းကြည့်တဲ့အခါမှာတော့
ဒီပဲအားလုံးအကြုံပြောရင်တော့ဆရာဆင်းလာတယ်လို့ပဲပြောရမှာပဲ။အန်တီတာတွေ၊ဆရာဆွဲဆိုတာတွေ၊ပြည်တံပေးတာတွေအဲ့လိုဟာမျိုးတွေများတယ်။နောက်ပြီးတော့သတင်းရယူခွင့်ပိုင်းမှာရင်းထက်ကိုပုံပြီးအားနည်းလာတာတွေတွေ့ရတယ်။
သတင်းမီဒီယာနဲ့လွတ်လပ်စွာရေးသားခွင့်အခြေအနေမှာအစိုးရတက်မတော်ပိုင်းသတင်းမီဒီယာမဟုတ်တဲ့ပြည်တွင်းပြည်ပမီဒီယာတွေဟာအချိန်မရွေးတရားစွဲဆိုခံရနိုင်တယ်ဆိုတဲ့အခြေအနေတစ်ခုအနေနဲ့ခွဲခြားခံရပါတယ်။2018ခုနှစ်ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်မှုအခြေအနေမှာတော့ဒီမိုကရေစီရေးလှုပ်ရှားတက်ကြွသူတွေအလို့သမားတွေကျောင်းသားတွေစစ်ပွဲတွေတဲ့ဆန္ဒပြသူတွေတော်တော်များများတရားစွဲဆိုခံရတာအဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။အဲဒီလိုထမ်းမှာတာမူဝိုင်းနာမှာစစ်ပွဲတွေရပ်ဖို့ဆန္ဒပြရေးအကြမ်းဖက်ဖမ်းဆီးခံရတာတရားစွဲဆိုခံရတာတက်မတော်ကိုဆန္ဒပြလို့ဖမ်းဆီးခံရတာကချေစစ်ပေးဆောင်ဒုက္ခသည်စခန်းတွေအတွက်ဆန္ဒပြလို့ဖမ်းဆီးခံရတာတွေဟာပြည်တွင်းပြည်ပတော်တော်များများအထိပြန့်နှံ့သွားတဲ့ကိစ္စတွေဖြစ်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အခြေအနေနဲ့ပတ်သက်ပြီးတာမေဝိုင်းမှာစစ်ပွဲတွေရပ်ဖို့ဆန္ဒပြရင်အကြမ်းဖက်ဖမ်းဆီးခံရပြီးယခုချိန်ထိတရားစွဲဆိုခံရတဲ့မခင်ဆန္ဒကအခုလိုပြောပါတယ
်။အများကြီးညော့သွားတယ်လို့ပြောမှာပေါ့နော်။ဒီမှာလွတ်လပ်စွာဆန္ဒထုတ်ဖော်တဲ့လူတွေကိုဖမ်းဆီးရဟိုတော့တရားစွဲရဒီလိုရင်းလို့ဆိုတော့အခုဒီကြီးမှုရှိရင်ခံရတဲ့အနေအထားတွေရှိတယ်။တချို့လည်းသူတို့ရရင်ဆိုင်နေရတယ်ရှိတယ်။ဒီမှာကချင်းရန်ကုန်နေနေတဲ့လူတွေဆန္ဒပြပွဲတွေမှာဖမ်းဆီးတာဒါရယ်ဆိုရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတိုက်ရိုက်
မြန်မာနိုင်ငံအနှံ့တပ်မတော်ထောက်ခံပွဲပေါင်း90ကျော်လောက်လှုပ်ဆောင်ခဲ့ရမှာခွင့်ပြုချက်ရရှိတာခွင့်ပြုချက်မပေးလဲဆက်လက်လှုပ်ဆောင်လဲတားဆီးမဲ့သူတွေမရှိတာတွေဟာလွတ်လပ်စွာဆန္ဒထုတ်ဖော်မှုမှာခွဲခြားခံရတယ်လို့ပြောလို့ရနေပါတယ်မြန်မာနိုင်ငံရဲ့အစိုးရတပ်မတော်အခြားပြည်တွင်းပြည်ပကော်မတီတွေမှာလည်းလွတ်လပ်စွာပြောဆိုရေးသားတဲ့အခြေအနေဟာတိုးတက်လာမှုမရှိပါဘူးရိုက်တာတင်းနောက်အမှုမှာဒုရဲမှုမွေးရနာဟာဆိုရင်တင်းနောက်တွေကိုထောက်ချောက်ခြင်းဖမ်းဆီးရဆိုပြီးတရားရုံးမှာထွက်ဆိုပြီးနောက်ရဲစီကံထိသိမှုဥပဒေနဲ့ထောင်နဲ့တနှစ်ချမှတ်ခံရရပါတယ်ဒါလည်းရဲဝင်တဲ့တအူးရဲ့လွတ်လပ်စွာပြောဆိုခွင့်အချို့ပေါက်ခံရတာပါ တက်မတော်အတွင်းလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေကိုတော့အမေမဖော်လို့သူတက်မတော်အရာရှိကြီးတူကအခုလိုပြောပါတယ်
ရှိပါတယ်စစ်စင်ရေးကိစ္စကတော့ဒါတော့ကျွန်တော်သူ့အကန့်နဲ့သွားတာပဲတရက်ပုံစံအရသူ့အကန့်နဲ့သူကတိတိနဲ့တိတိုက်တဲ့လူကိုဝက်တိခိုင်းတာရှိတာပေါ့တရက်ကိစ္စမှာတော့မတိတိမတိတိုက်တဲ့လူကိုမတိတိမတိတိုက်တာရှိမှာလောက်ခိုင်းတာပေါ့အချိန်တိုင်းသာအရတိတိတိတိုက်တာလောက်တာလည်းရှိတယ်မတိတိမတိတိုက်တာ
တတိမီဒီယာလောကအတွင်းမှာလည်းလွတ်လပ်စွာပြောဆိုရေးသားခွင့်တွေကိုဌာနအလိုက်ထိန်းချုပ်ထားတာတွေရှိပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောပြတာကတော့ Frontier သတင်းမဂ္ဂဇင်းကသတင်းတော့မျက်ကြော်သူဖြစ်ပါတယ်
အဲ့တော့တိုက်တိုင်းနဲ့အချင်းချင်းကြားမှာ policy ရဲ့ဘယ်သူလာမျိုးတွေရှိတယ်ဥပမာအထူးတိုက်တွေကတော့လက်ရှိအထူးရောက်ကိုဆက်ဘူးအထူးတိုက်တွေကလက်ရှိပြောဆက်တယ်ဒါတကယ်အဲ့လိုကွဲပြားချက်တွေတော့ရှိတယ်ဒါပေမဲ့အထူးတိုက်တွေကကြတော့ဒီသတင်းထောက်ပေါ်မှာကိုအဲ့လိုသတ်မှတ်ပြီးတော့အဲ့လိုတားမြစ်ထားတဲ့အားမျိုးတွေရှိတယ်ပေါ့ဥပမာအကုတ်တိုက်အကြောင်းကိုကိုဘာသာကိုပြန်ဝေဖန်လို့မရဘူးဖေဆုပ်ပေါ်မှာတက်ရေးလို့မရဘူးဒါတကယ်ဥပမာကိုတိုက်အဲ့မှာဖြစ်တဲ့ကြေညာတွေတခြားလူပြောရင်ထုတ်ပြင်မယ်လို့ဒါတကယ်အဲ့လိုမျိုးတော်တော်တင်းကျပ်တဲ့စီးနင်းစီကံနေခြားရတယ်ရှိတယ်။အဲတခါမှကျတော့ဒါတော့ရေးပြကောင်းတာပေါ့လေ။ကျွန်တော်တို့ကဟိုဟိုလူအခွင့်အရေးပြောလိုက်ဒီလူအခွင့်အရေးပြောလိုက်ဆက်တယ်အဲ့လိုပြောပြီးဒါပေမဲ့ကျွန်တော်တို့တိုက်တွင်းထဲမှာကျတော့ကျွန်တော်တို့အလုံးဟိုသားသာမတိုးပေးတဲ့ကိစ္စတွေနည်းနည်း၃နှစ်လောက်ဟိုအားကြီးလောက်ကြတယ်။ဒါပေမဲ့သားသာတိုးမလာတာမျိုးတွေနောက်ပြီးရုံးချိန်နောက်ကြတဲ့ကိစ္စတွေကိုမတရားဖိအားပေးခံရတာမျိုးတွေဆက်တယ်အဲ့လိုမျိုးတွေကတော့အများကြီးရှိနေတယ်ဖြစ်နေတယ်ပေါ့လေအဲဒါတော့သိတော့လည်းဆန်းပြောရမှာပေါ့
မြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုရေးသားမှုအခြေအနေကိုခြုံကြည့်မယ်ဆိုရင်ကာနာအသီးသီးမှာကြာဆင်းနေပြီးနိုင်ငံတကာရဲ့အဆင့်သတ်မှတ်မှုတွေလည်းကြာဆင်းနေပါတယ်လွတ်လပ်စွာပြောဆိုရေးသားမှုတွေထိန်းချုပ်ခံရတဲ့ဆိုတာဟာလူခွင့်ရေးချိုးဖောက်ခံရမှုတစ်ခုပဲဖြစ်ပါတယ်ခင်ဗျာ